စ်ကောင်စီကမကြာခဏအနေမြင့်ရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းဒေသကြီးချောင်းဦးမြို့နယ်ချွေလင်းကျေးရွာနီမှာမေလ13ရက်တောက်ကြနေ့မနက်အစောပိုင်းကစလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်တိုက်ပွဲတွေဖြစ်ပွားပြီးနောက်စစ်ကောင်စီတပ်တွေဟာကျေးရွာတွေကိုဝင်ရောက်ပြီးမီးရှို့တာတွေပြုလုပ်ခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကအခုလိုပြောပါတယ
်အဲဂျာဒီကိုပါမြို့စကားကိုရောက်နေတဲ့ကျွန်တော်တို့ဒီစစ်ကြောင်းက၁၁နှစ်ရေးတယ်ကြီးရောက်နေတာကျွန်တော်တို့အဲအဲ့အခုခရင်းပတ်က၅တာကြီးလောက်ပါသူတို့ဒီပြူရွာရောဒီတက်ကရှိနေရောဆိုတော့ရင်းပြီးချူထားတဲ့ရွာကိုပြူပြီးပြီးချူထားတဲ့ရွာကိုလာပြီးတော့လက်ဆက်ပြီးပြည့်ဖို့တယ်အဒီဘက်ကကျွန်တော်တို့အစုအဖွဲ့တွေကလောကယ်တွေကအဲကျွန်တော်တို့ဒီတစ်ဖက်ဘက်တွေတို့ကျွန်တော်တို့ဒါကြော်တုံးတဲ့အကျွန်တော်ဗာဆွဲပိုင်းနဲ့လုပ်တယ်။ဒါနောက်ပိုင်းကသူတို့အင်အားကြားတဲ့အခါမှာကျွန်တော်တို့တောက်ဆုံပေးလိုက်တယ်။နောက်ပိုင်းသူတို့အဲ့ရွာထဲမှာပုံရင်းနေတယ်။ပုံရင်းနေတော့အခုကျွန်တော်တို့၃နာရီ35လောက်ပါကျွန်တော်တို့ဒီမှာကျွန်တော်တို့ဒီမှာကြည့်နေတာပါ။ဒီ၃နာရီချုပ်ပါတယ်။
မီးလောင်တဲ့အိမ်အရေးအတွက်ကိုတော့အတိအကျမသိရသေးပါဘူး။ရွှေလှေကျွော်ဟာအခုတကြိမ်မီးရှို့ခံရတာဒုတိယအကြိမ်ဖြစ်ပြီးပထမအကြိမ်တုန်းကနေ86အိမ်လောင်ကျွမ်းခဲ့ပါတယ်။ရွှေလှေကျွော်ဒေသခံတွေဟာစစ်ကောင်စီတပ်တွေမကြာခဏနေမြေရှင်းလင်းနာတွေလုပ်တဲ့အတွက်မတ်လလယ်လောက်ကစပြီးဘေးလွတ်ရာနေရာတွေမှာရွှေ့ပြောင်းနေထိုင်နေရပါတယ်။ဒီချင်းနေတွေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာမရှိသေးပါဘူး။ဒါကတော့သခိုင်းတိုင်းဘက်ကတိုက်ပွဲအခြေအနေပါ။မကွေးတိုင်းတွေကပေါ့မြွနဲ့တောင်ပိုင်းမှာဧပြီလ9ရက်ကစလို့ဧပြီလ9ရက်အထိစစ်ကောင်စီကနေမြင့်ရှင်းလင်းတာတွေလုပ်ခဲ့ပါတယ်။နေမြင့်ရှင်းလင်းမှုတွေအတွင်းမှာကျေးရွာ20ကနေအိမ်1000နီးပါးမီးရှို့ခံခဲ့ရပြီးလူဦးရေ2000နီးပါးဟာဘေးလွတ်ရာတောတောင်တွေရဲ့နေထိုင်နေရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်။စစ်ဘေးရှောင်နေရတဲ့အချိန်ကြာမြင့်လာပြီးစေဝါရိတ်ကတည်ယူရမှာလဲပိတ်ပင်ထားတာတွေရှိတဲ့အတွက်အခက်အခဲဖြစ်နေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကအခုလိုပြောပါတယ်
။ဒီလိုရိတ်ခါကားတွေဆန်အိတ်ကိုပါလာလို့ရှိရင်တို့ဒါကတက်နေပေါ့နဲ့လူစောတိဆိုတဲ့အဖွဲ့တွေပေါ့ကျွန်တော်တို့ဒီမှာကျတော့ဖိတ်တယ်မှာလေဖိတ်တယ်မှာကြဒီပြည်သူတွေဘက်ကကုံတယ်စီးစဲမှုလုံးဝမရှိအောင်တို့ကဒီဖိတ်တယ်မှာအကုန်လုံးချပြီးတော့မှဟိုဒီဘက်ကကျွန်တော်တို့ပေါ့မြုံနယ်ဘက်ကသွားတဲ့ဒီကြွားရတဲ့နေမှာအကုန်စောက်ခံနေရလို့စီးဝါဆိုကျွန်တော်တို့ကလုံးဝမရှိရချင်တယ်ဟာလို့အာဟာရပြတာလေအာဟာရပြတဲ့တကြီးရအောင်လို့ကြတော့ဒီစီးဝါမလုံးတော့ဒီအာဒီကြွားရင်ခနာကွယ်မှာရှိတဲ့အားတွေကိုကြတော့ကျွန်တော်စီးဝါနဲ့ထိမ့်ထုတ်နေနေမရှိတော့တာရှိတဲ့လူတွေကြတော့အားပြတဲ့နေရာလေးရှိတာ
ပေါ့မြို့နယ်မုံရွာပတိန်လမ်းမပေါ်မှာဧပြီလ9ရက်ကစစ်ကောင်စီတပ်ကလက်နက်ထုတ်လို့ရမှာအတုံးပြူတဲ့ပစ္စည်းတွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတင်စီလိုက်ပြီးတဲ့နောက်စစ်ကောင်စီကနေမြေရှင်းလင်းတာတွေလုပ်ပြီးတကြောပြန်တိုက်ပွဲတွေပြင်းထန်ခဲ့တာပါခင်ဗျာ